တော်ရရှိများခင်ဗျာအော်တိုဘာလာ3ရက် Channel News Asia သတင်းစာမှာရခိုင်ပြည်နယ်တွင်းကပြည်ပခတ်ဖြစ်ရတွေ့ရပေါ်နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကဝင်ရောက်အများထုတ်ဖို့ကြံစည်နေကြတဲ့အကြောင်းသုံးသပ်ချက်ဆောင်းမတဲ့ဖို့ဖော်ပြခဲ့ပါတယ်ရခိုင်အကြတဲ့ကိုအကြောင်းပြုလို့ဒေသတွင်းနဲ့နိုင်ငံတကာအစိုးရအကြမ်းဖက်အဖွဲ့တွေပေါင်းစည်းပြီးတော့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့ဆော့လှုပ်ရှားလာနေကြတယ်လို့လေ့လာသူတွေကသတိပေးခဲ့ကြပါတယ်တဲ့ရခိုင်ကရိုဟင်ဂျာပြည်ထနာဟာရှေ့လေပိုင်းစီးရီးယားပြည်ပခတ်တဲ့ပူပြီးအကြောင်းရှာလို့ကောင်းတယ်လို့မလေးရှားနိုင်ငံကြားဖက်ဝါဒတက်ဖြစ်ရေးအထူးအဖွဲ့ခေါင်းဆောင်ရွတ်ခန်ကပြောပါတယ်တဲ့1989ခုနှစ်ကအာဖဂန်နစ္စတန်ကိုဆိုဗီယက်ကဝင်ရောက်ကျူးကျော်သလိုမျိုးရိုဟင်ဂျာတွေခံစားနေရတဲ့ဆိုတဲ့သဘောထားမျိုးရှိနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့ ARSA အာဆာအဖွဲ့ကတော့သူတို့ဟာအယ်ခိုင်ဒါ IS လက်စကာအီတိုင်ဘာစတဲ့နိုင်ငံဆောင်အကြမ်းဖက်အဖွဲ့တွေနဲ့မပတ်သက်ကြောင်းအဲ့ဒီအဖွဲ့တွေရခိုင်ပြည်နယ်ပြည်ထနာမှာဝင်ရောက်ပါဝင်ဆွတ်ဖက်လာမှကိုလည်းမလိုလားကြောင်းစက်တင်ဘာလ14ရက်နေ့ကထုတ်ပြန်ကြေညာခဲ့တယ်လို့လည်းဆောင်းမမှာဖော်ပြပါတယ်။ဒါပေမဲ့စစ်သွေးကြွအကြမ်းဖက်အဖွဲ့တွေရဲ့အင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာမြန်မာနိုင်ငံအရေးကိစ္စကပဲအဓိကလွှမ်းမိုးနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လကမြန်မာနိုင်ငံကိုသွားပြီးဂျီဟတ်လုပ်ဖို့စီစဉ်နေတဲ့မလေးရှားနိုင်ငံသားတဦးကိုမလေးရှားအစိုးရကဖမ်းဆီးမိခဲ့ပါတယ်။အင်ဒိုနီးရှားက FBI လို့ခေါ်တဲ့အစ္စလာမ်ကာကွယ်ရေးတပ်ဦးကလည်းမြန်မာနိုင်ငံမှာရိုဟင်ဂျာကာကွယ်ရေးအတွက်လူဦးရေ1000လက်မှတ်ရေးထိုးထားကြတယ်လို့ပြောဆိုခဲ့ကြောင်းလည်းဆောင်းမမှာဖော်ပြပါတယ်။ဒေသတွင်းလူုံုံရေးအရာရှိတွေနဲ့လေ့လာသူတွေကလည်းအစာအဖွဲ့နဲ့နိုင်ငံတကာစစ်သွေးကြွအဖွဲ့တွေအချိန်မရွေးပေါင်းစည်းမိသွားနိုင်တယ်လို့သတိပေးနေကြပါတယ်။အယ်ခိုင်ဒါအဖွဲ့ကလည်းရိုဟင်ဂျာပြည်ထနာကိုသူ့လက်ထက်ရောက်အောင်ကြိုးစားနေပြီးမြန်မာနိုင်ငံကအစ္စလာမ်ဘာသာဝင်တွေကိုတတ်နိုင်သမျှကူညီဖို့နဲ့စစ်ပွဲမျက်နှာစာအသစ်ဖွင့်ကြဖို့ထောက်ခံသူတွေကိုတိုက်တွန်းထားပါတယ်တဲ့ပါကစ္စတန်နိုင်ငံကအကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအတိုင်ပင်ခံတဦးကတော့မြန်မာနိုင်ငံမှာတွေ့မြင်နေရတာတွေကစီးရီးယားမှာမြင်ခဲ့ရတဲ့အတိုင်းပဲလို့မှတ်ချက်ပြုခဲ့ပါတယ်စီးရီးယားနိုင်ငံမှာသမ္မတအာဆတ်အစိုးရက FSA သဘုံတွေကိုရှင်းလင်းသုတ်သင်ပြလိုက်တဲ့အခါဂျီဟတ်အဖွဲ့တွေလမ်းစာတွေ့သွားကြပါတယ်ပထမဂျီဟတ်တွေက FSA ကိုတတ်တယ်နောက်တော့မဲမဲမြင်ရင်တတ်တော့တာပါပဲမြန်မာမှာလည်းစီးရီးယားနိုင်ငံရဲ့ပထမအဆင့်ကိုတွေ့မြင်နေရပြီဖြစ်ပါတယ်။အာဆာအဖွဲ့ဟာမကြခင်အဲ့လိုဖြစ်လာနိုင်တယ်လို့သတိပေးပြောဆိုခဲ့ပါတယ်တဲ့။ဒါ့အပြင်အရှေ့အလယ်ပိုင်းဒေသကနေပြီးတော့ဆုတ်ခွာနေရတဲ့အစ္စလာမ်အစိုးရ IS အဖွဲ့အတွက်လည်းရိုဟင်ဂျာပြည်ထနာဟာနောက်ထပ်ဖွင့်လျက်ရမယ့်စစ်မျက်နှာသစ်တစ်ခုဖြစ်နေတယ်လို့လည်းဆောင်းမကဆိုပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘစ်ရှော့ကလည်း IS နဲ့တခြားအကြမ်းဖက်အဖွဲ့တွေအနေနဲ့အနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့အတွက်ရိုဟင်ဂျာကိုလက်နက်သဖွဲ့အသုံးချလာနိုင်တယ်လို့ ABC သတင်းဌာနကပြောဆိုခဲ့ပါတယ်။အဲဒါကြောင့်မြန်မာနိုင်ငံကပြည်ထနာကိုအများဆုံးပြည်လည်အောင်ဖြစ်ရှင်းရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ပါကစ္စတန်နိုင်ငံကကြောကျင်သူတူကလည်းဘင်္ဂလားဒေ့ရှ်နေဆက်ဟာမြန်မာအတွက်အဓိကချင်းချောက်မှုကြီးဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကျန်းဖက်တိုက်ခိုက်တာတွေမလုံနိုင်တော့တဲ့ဘင်္ဂလီဂျီဟတ်တွေဟာမကြခင်မြန်မာဖက်ချမ်းကတောတောင်တွေထဲလာရောက်ပြီးတော့ခိုးလုံနေကြလိမ့်မယ်လို့မြင်မိတဲ့အကြောင်းဒါ့အပြင်ဒုက္ခသည်စခန်းတွေမှာလည်းခိုးလုံနေနိုင်ကြောင်းသတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လူုံုံကြီးကိုအဓိကချင်းချောက်နေမှာကတော့မြန်မာနိုင်ငံမှာကာလကြာရှည်အမြင့်တွေကြီးထွားရှင်းသန်နေတဲ့အချင်းပြတ်ချစားလက်ပိလက်ယူကိစ္စနဲ့နေဆက်ချန်စီယူကျိုးပေါက်နေတဲ့ကိစ္စပါပဲလို့ကြောကျင်သူတွေရောပြောဆိုကြောင်း Channel News Asia သတင်းကဖော်ပြပါတယ်။တော်ရရှိမြတ်ခင်ဗျာ။စက်တင်ဘာလ18ရက်နေ့ရက်တိုင်းသတင်းစာအရိဒအာဘော်ကောင်ကြီးဘက်မှတော့ရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုဖိအားပေးဖို့ရည်သားခဲ့ပါတယ်။ရခိုင်အရေးမှာမြန်မာစစ်တပ်ဟာလူမျိုးတုံးရှင်းလင်းရေးကိုပြည်ပြည်ပြင်ပြင်ကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအကြီးအကဲကဆွဆွဲပြောဆိုခဲ့ပါတယ်တဲ့။ဒါ့အပြင်ရိုဟင်ဂျာအရေးနှုတ်ပိတ်နေတဲ့ဒေါက်ဆာစုကြည်အပေါ်လဲတကဘာလုံးကပြည်တွင်ဝေဖန်တာတွေစုညံ့လို့သွားခဲ့ပါတယ်တဲ့။ဒါပေမဲ့ဒေါက်ဆာစုကြည်ဟာမြန်မာစစ်တပ်ကိုဓာတ်ရိုက်ကွပ်ကဲအမိန့်ပေးနိုင်သူမဟုတ်ပါဘူး။ရိုဟင်ဂျာအရေးမှာဓာတ်ရိုက်အမိန့်ပေးနိုင်သူကတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပဲဖြစ်ပါတယ်တဲ့ဒါပေမဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာကဘာကြီးကဘလူဘယ်ပုံစဉ်းစားနေတယ်ဆိုတော့ကိုအရေးဆိုင်မဲ့သူဟုတ်မှန်မတူပါဘူးတဲ့သူ့အနေနဲ့အရေးဆိုင်မဲ့တခုတည်းသောကိစ္စကတော့စီးပွားရေးပိတ်ဆို့အရေးယူခံရမှာပဲဖြစ်ပါတယ်တဲ့ဒါပေမဲ့မြန်မာစစ်တပ်နောက်မှာတရုတ်ကရှိနေတာကြောင့်ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ပိတ်ဆို့မှုအသစ်တွေထပ်မံချမှတ်ဖို့အခက်အခဲရှိမှာဖြစ်ပါတယ်လို့ရေးသားဖော်ပြခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအော်တိုဘာလာနှစ်ရက်နေထုတ်နေရုံတိုင်းသတင်းစာမှာပဲအရီတာထံပေးစာမှာစီးပွားရေးပိတ်ဆို့အရေးယူတာဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲဖို့အတွက်အလုပ်ဖြစ်မှာမဟုတ်ကြောင်းပေးစာတစ်စောင်ဖော်ပြခဲ့ပါတယ်။ရ ိုဟင်ဂျာမွတ်စလင်တွေကိစ္စဟာကမ္ဘာကစိုးရိမ်ပူပန်တဲ့ကိစ္စဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့အရေးယူတဲ့နည်းဟာမြန်မာနိုင်ငံလုံးကလူမျိုးတုံးတက်ဖြတ်တဲ့ရာဇဝတ်မှုတွေကိုရပ်တန့်နိုင်မှာမဟုတ်သလိုညင်းချရေးအတွက်လိုအပ်တဲ့အခင်းအကျင်းတွေကိုလည်းဖန်တီးနိုင်မှာမဟုတ်ဘူးလို့ဖော်ပြထားပါတယ်စစ်တပ်ကအာဏာယူထားတဲ့အခြေခံဥပဒေကိုမပြည့်နိုင်သေး၍မြန်မာနိုင်ငံမပြောင်းလဲနိုင်ဘူးလို့လည်းအဲ့ဒီပေးစာမှာဖော်ပြထားပါကြောင်းအစည်းအဝေးခံတင်ပြအပ်ပါတယ်ခင်ဗျာ